မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြုလုပ်လိုက်တဲ့လောရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲရှုံချလိုက်ကြပါတယ်။ဒီလိုပြင်းထန်တဲ့ရှုံချချက်ကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကလည်းထောက်ခံထားတာပါ။မြောက်ကိုရီးယားအပေါ်အနီးကပ်ဆောင်ကြည့်သွားမှာဖြစ်တယ်လို့သိတာထင်ရှားတဲ့နောက်ထပ်အရေးယူဆောင်ရွက်ချက်တွေလုပ်သွားမယ်လို့တောက်ကြနဲ့နောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘလို့အရေးယူမှုမျိုးတွေလုပ်မလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူး။ဒေတာရင်တင်းမာမှုတွေတိုးလာနိုင်တယ်ဆိုရဲဆိုရင်မှကြောင့်ကနအူးမှာတရုတ်နိုင်ငံရဲ့သဘောတူညီမှုမရခဲ့ပေမဲ့တရုတ်နဲ့အချင်းချင်းဆွေးနွေးပြီးမှဒီကြေညာချက်ကိုအတည်ပြုလိုက်နိုင်တာပါမြောက်ကိုရီးယားနိုင်ငံဟာရင်းငုတ်တင်ပေါ်တည်င်းပေါ်ကနေအင်္ဂါနေ့တုန်းကဂျပန်နိုင်ငံဘက်ကိုဒုံးကျည်ပြုလုပ်ခဲ့တာပါဒါဟာမြောက်ကိုရီးယားအတွက်ရည်ထဲကနေပထမဆုံးအအောင်မြင်မြင်ပြုလုပ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးမြောက်ကိုရီးယားကဆက်တိုက်လှုပ်ဆောင်နေတဲ့နောက်ဆုံးစမ်းသပ်ပြုလုပ်မှုဖြစ်ပါတယ်တဟခွေလွန်နိုင်ကြမှရှိတဲ့အစဉ်ချင်းမဲ့တဲ့အပြုမှုဖြစ်ပြီးဂျပန်ရဲ့လုံခြုံရေးကိုချိန်ချောက်တဲ့လိုရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေးကပြောပါရယ်ကုလသမဂ္ဂနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားရဲ့ဒုံးကျည်စတပ်ပြုလုပ်မှုကိုကုလသမဂ္ဂရဲ့ဆုံးဖြတ်ပြဋ္ဌာန်းချက်ကိုချုပ်ပေါက်တယ်ဆိုပြီးလုံခြုံရေးကောင်စီမှဆွေးနွေးကြတာဟာဆိုးဝါးတဲ့ရန်စမှုဖြစ်တယ်လို့အပြစ်မဲ့သူကိုအပြစ်ရှိကြောင်းဆွဆွဲလိုက်တာမျိုးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိဂျုံမိန်တုတ်ကစနေနေ့မှာပြောပါရယ်